စကိုင်းတိုင်းကနီနဲ့တပရင်းမှာမကြခင်ရက်ပိုင်းကပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့လို့ဒေသခံတွေထွက်ပြေးတင်းရှောင်နေကြရပါတယ်။နေရာထိုင်ခင်းစားနပ်ရိက္ခာစေဝါအခက်ခဲလဲကြုံနေကြရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုဒေါက်ခင်မြို့သက်ပြောပြပေးပါမယ်ရှင
်။စကိုင်းတိုင်းတပရင်းမြို့နယ်ထဲမှာဒီရက်ပိုင်းတည်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ကနီမြို့နယ်ဘက်မှာလည်းပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။စစ်တပ်ကလည်းအဲ့ဒီဒေသဘက်ကရွာတွေမှာနေမြေရှင်းလင်းရေးလုပ်နေတဲ့အတွက်ထောင်နဲ့ချီပြီးထွက်ပြေးလာတဲ့ဒေသခံတွေရွာကိုမပြန်ရဲကြဘဲဘေးလွတ်ရာမှာခိုလုံနေကြပါတယ်။စကိုင်းတိုင်းကနီမြို့နယ်တဲကတင်းရှောင်သူတချို့လည်းတောအုပ်တွေထဲမှာဖြစ်သလိုပုန်းခိုနေရသလိုတချို့ကလည်းမိမိတို့နီးစပ်ရာရွာတွေဖုန်ကြီးကျောင်းတွေမှာခိတ္တခိုလုံနေကြရတာပါ။တောတောင်ထဲမှာတင်းရှောင်နေရသူတွေအတွက်သူတို့ပုန်းခိုတဲ့နေရာအထိသွားပြီးဘသူမှအကူအညီတွေမပေးရဲလို့အကူအညီမရနိုင်ပဲဖြစ်နေကြပါတယ်။စားနပ်ရိက္ခာနဲ့ဆေးဝါးတွေလိုအပ်တယ်လို့မိုးရင်းကာလဖြစ်နေတဲ့အတွက်မိုးကာတွေလည်းအဓိကလိုအပ်နေတယ်လို့ကဏီမြို့နယ်တဲကဒေသခံတဦးကပြောပါတယ်။
ဒီနေ့ဆိုတော့မိုးရွာနေရမိုးရွာလို့ဆိုတော့သူမိုးပါတော့လုံးဆုံးနဲ့အဲ့ဒီမျိုးဖြစ်ပြန်အောင်ဒီလိုပါလို့မှခိုးရတယ်ကဲအဲ့ဒီမျိုးတွေပေါ့အဲတခါဝက်သားမပါဘူးဇာပဲထွက်ပြေးရတာဒီအဲဘာမှဝက်ပြဲလို့မရအောင်လက်လက်ချင်းနဲ့လိုက်ပြတော့ထွက်ပြေးရတယ်အဲ့ဒီမျိုးတွေဆိုရင်မိုးရွာရဲ့အပြင်အောက်ဒီမှာလည်းထုတ်ကပ်လို့မရတာရှိတယ်ဆိုရင်အဲတော့လဲဆိုရင်တော့သူဖြစ်တယ်လို့ခြောက်ပြားတယ်ပေါ့နော်ဟိုပါတဲ့ဟာလေးရှားတယ်မပါရင်လည်းတိုင်းကြီးရှားတယ်ပေါ့ကတော့ဒီဆန္ဒရိခာချင်းအောင်လို့မိုးကတော့တောထဲမှာနေရတဲ့လူလုံးဝမလုံခြုံဘူးမှာအသက်အန္တရာယ်လည်းမလုံခြုံဘူးတောထဲမှာသွားနေတဲ့အတွက်ပေါ့နော်ဒီမားတို့ဒီမှာကစစ်စစ်ဆောင်ဆက်ခံရတယ်စက်ခွင့်လို့မရဘူးလေအဲ့ဒါတော့တအားကိုခက်ခဲတယ်ဒီကစမ်းမယူပြီပေါ့အခုချိန်မှာစမ်းမယူတာပုံစိုးနေတယ်ပေါ့
ကဏီမြို့နယ်ထဲမှာပြီးခဲ့တဲ့ဇူလိုင်2ရက်နေ့ကရွာတဲ့အထိစစ်တပ်ကဝင်းပြီးပြစ်ခတ်တဲ့အတွက်ချေးရွာပေါင်း30ကျော်လူပေါင်း3000လောက်ဟာထွက်ပြေးတန်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီဒေသကပြည်သူတွေဟာအသက်ဘေးလွတ်အောင်ထွက်ပြေးနေရချိန်မှာနေကျွဲနှောတွေကိုဒီတိုင်းထားပစ်ခဲ့ရတာပါစစ်တပ်ကရွာတွေထဲကိုဝင်ရောက်ပြီးဖျက်ဆီးနေတယ်လို့လည်းပြောပါတယ
်အခုကအမရဲ့မင်းရဆိုရင်နှွားတွေပါတယ်တော့မှစလို့ကြီးတယ်မျိုးအိမ်ကြီးမျိုးချို့တဲ့အိမ်ကြီးချို့အိုက်ဖက်ရတွေအောင်မှာလည်းအဲ့လိုကြီးလောက်သွားလို့ရှိရမှာကလေးဆန်တွေဖြစ်တယ်စာစီအကုန်ယူတယ်ယူလို့မရတယ်ဆိုအမရဲ့တော်ပြစ်ချထားခဲ့တယ်အဲ့လိုမျိုးရောပေါ့အဆိုင်ကျဆိုရင်စီးစိတ်30ပါသွားတယ်မှပစ္စည်းလေးရှူမှုတွေပါတယ်အကုန်ပေါ့နော်ဝစားစားလို့မကြံအောင်နေကြည့်သွားတယ်မှတောရီထဲမှာထွက်ပြီးတော့တောရီထဲလိုက်တယ်တောရီထဲလိုက်တော့ကျတော့တောရီထဲကပစ္စည်းထားတဲ့ဟာကိုယူတယ
်စစ်တပ်ပြစ်ခတ်လို့ပြေးလွှားရင်ဒေသခံတွေကြည်ထိမှန်ပြီးတော့ဒဏ်ရာရတာရှိနေတယ်လို့ပိုးထိမွေကြိုက်ခံရသူတွေလည်းရှိပါတယ်အလားတူတပင်းမြို့နယ်ထဲမှာလည်းပြီးခဲ့တဲ့ရက်ပိုင်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားပြစ်ခတ်မှုတွေဖြစ်ပွားတဲ့အတွက်ဒေသခံထောင်ချီပြီးထွက်ပြေးတန်ရှောင်နေရတာပါ။တောတောင်တွေထဲမှာပုန်းခိုနေကြရတဲ့တက်ကြီးရွယ်အိုတွေကလေးတွေငယ်တွေအများအပြားဟာရာသီတုတ်ကွေးရောဂါလည်းဖြစ်ပွားနေကြပါတယ်။တောတောင်ထဲမှာဆေးဝါးတွေကျန်းမာရေးဆောင်ရှောက်မှုတွေလည်းမရကြပါဘူး။တပင်းမြို့နယ်ဘက်မှာလည်းတက်ကြီးရွယ်အို1500လောက်ပဲကျေးရွာတွေမှာကျန်တော့ပြီးကျန်သူတွေကထွက်ပြေးနေကြရတယ်လို့တပင်းဒေသခံတို့က VOA ကိုပြောပါတယ်
။ကျွန်တော်တို့ဒီတော့ဒါစစ်ကောင်စီကတက်ဒီများလာရင်လူလူထိုးဖြစ်နေလာရင်ပြေးကြရတာပဲ။အဲသူတို့လူတွေကဒီနေ့မနေ့ကင်းက3စီးအပြည့်ထွက်သွားတယ်ဆိုတော့နည်းနည်းတော့ပို့ရထင်ပြီးပြန်ဝင်ရတာပေါ့။စတိုင်းမိုင်းပေါ့ဗျာပရိတ်ဆန်တွေကနွားတွေပါတွေကလည်းထွက်ပြေးကြတော့နွားရည်နဲ့ပြည်လို့ကအစင်မပြေတော့လှုပ်ပြထားခဲ့ကြရတယ်လေအဲ့ဒါလေးပြန်ကောက်ကြဖမ်းကြလောက်ကြတာဟုတ်ဂျွန်အားလေးကိုပြန်ကတ်ကြတာတော့တကြီးရွေတော့တော့တဲ့ရေမှာထားခဲ့တာမျိုးပေါ့ဒီနွားကြီးနွားရှာပေါ့ဗျာအန်တန်မာမာလူရဲ့တော့ပြန်ရတာပေါ့အိမ်ကြီးလည်းကျန်းကျစ်ထားလို့မမရတော့အိမ်မှာတော့အထုတ်ပြင်ပြီးရန်တဲ့ပေါ့အတန်ကြတော့ပြန်ထွက်ပေါ့
တောတောင်တွေထဲမှာခိုလုံနေကြသူတွေဟာလည်းနောက်ထပ်တိုက်ပွဲတွေကြောင့်လက်ရှိသူတို့ပုန်းခုန်နေတဲ့နေရာတွေကဘေးမလွတ်ဖဲဖြစ်လာရင်ထွက်ပြေးဖို့အတွက်အမြဲအသင့်ပြင်ထားကြတယ်လို့လည်းပြောပါရယ်။စကိုင်းတိုင်းဒေသကြီးတဲ့ကတပင်းမြို့နယ်မှာဇူလိုင်2ရက်နေ့ကလက်နက်ကင်တွေကလုံခြုံရေးဆောင်ရွက်နေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုတူမီတပ်နက်တွေလက်နက်ငယ်တွေနဲ့ချောင်းမြောင်းပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကပြန်လည်ခုခံပစ်ခတ်ရမှာမိနစ်30လောက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါရယ်။